ရုရှားနိုင်ငံကဆိုယူအာကာသယဟာပြည်ပြည်ဆိုင်ရာအာကာသစခန်း ISS မှာကျူတင်တက်မှတ်ထားတဲ့အတိုင်းဒီကနေ့ဆင်တန်နိုင်ခြင်းမရှိခဲ့ပါဘူး။အာကာသစခန်းမှာရှိနေပြီးသားအာကာသရင်မိုးတွေနဲ့အတူလုပ်ငန်းဆောင်ရွက်မဲ့လူခန္ဓာကိုအရွယ်အစားအတိုင်းဖန်တီးထားပြီးတော့လူနဲ့ပုံစံတူပထမဆုံးဆဲတစ်ခုကိုဆိုယူအာကာသယကတင်ဆောင်လာတာပါ။အာကာသစခန်း ISS ပေါ်ကတက်မှတ်ထားတဲ့နေရာမှာဆိုယူအာကာသယကိုချိတ်ဆက်ဆင်းနေရမှာဖြစ်ပေမဲ့အတိအချချိတ်ဆက်နိုင်ခြင်းမရှိခဲ့ဘူးလို့အမေရိကန်အာကာသနဲ့လေလာစုဆိုင်ရေးအဖွဲ့ NASA ရဲ့အင်တာနက်စာမျက်နှာမှာဖော်ပြပါရယ်။အာကာသယာဉ်ဆင်းသက်ရမယ့်နေရာကစနစ်တွေကိုအာကာသယာဉ်မှုတွေပြင်ဆင်နေတဲ့အချိန်မှာဆိုယူအာကာသယာဉ်နောက်ပြန်ဆုတ်ပြီးတော့ဆောင်ဆိုင်နေရတာပါ။လာမယ့်တနင်္လာနေ့မှာတော့ဆိုယူအာကာသယာဉ်နောက်တစ်ကြိမ်ဆင်းသက်နိုင်အောင်ကြိုးပမ်းသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆိုယူအာကာသယာဉ်မှာပုံမှန်အားဖြင့်အာကာသယာဉ်မှုတွေတင်ဆောင်လာလိမ့်ရှိပေမဲ့လည်းခုတစ်ကြိမ်မှာတော့အရေးပေါ်ကယ်တင်ရေးစနစ်ကိုဆန်းသက်တဲ့အနေနဲ့လူမပါပဲဆီလွတ်လိုက်တာလည်းဖြစ်ပါတယ်။